အမေရိကန်လက်ထောက်သမိုင်းမှာအကုန်ကြအများဆုံးဖြစ်ခဲ့တဲ့တောင်ပိုင်းဂျော်ဂျီယာပြည်နယ်ကဟော်လွတ်တော်ကိုယ်စားလှယ်နေရာအတွက်ယူကောက်ပွဲပါဝင်ဒီနေ့ထက်ကျင်းပခဲ့တဲ့လွတ်တော်ဂျာပြည်ယူကောက်ပွဲမှာ Republican Party ကအနိုင်ရခဲ့တဲ့ပေါ်တမန်တော်နဲ့ဆန်ကဒီကနေ့ပဲဂုဏ်ယူပြောကြားလိုက်ပါရဲ့ယူကောက်ပွဲရဲ့အဆုံးသတ်ချက်မှာအမေရိကန်ကိုကြီးကြပ်နည်းမြအောင်လုပ်ချင်တဲ့သူတွေက9နေရာတတိယတူတွေနဲ့အကုန်ကြခံတုံးဆွဲခဲ့တဲ့သူတွေဘက်ကတော့တနည်းအားမမရခဲ့ဘူးဆိုပြီးတမန်တော်ကတူတာလူမှုကွန်ရက်မှာပြောဆိုလိုက်တာပါတကယ်တော့ Republican Party က၄နေရာ Democrat ဘက်ကတနည်းအားအနိုင်ရခဲ့တာဖြစ်ပါတယ်အနေနဲ့ကဂျော်ဂျီယာပြည်နယ်ကရွေးကောက်ပွဲမှာတော့ပြည်နယ်ဆိုးအရာရှိအောင်သူဖြစ်တဲ့ကရန်ဟန်ဒါအနိုင်ရခဲ့ပြီးဒီမိုကရက်ကိုယ်စားလှယ်ဂျန်အော့ဆော့ရှုံးနေနေပါတယ်။တောင်ကရန်နယ်ပြည်နယ်ကလွတ်တော်နေရာကိုလည်းရီပူဘလစ်ကန်ကိုယ်စားလှယ်ရော့ဖ်နော်မန်အနိုင်ရရှိခဲ့တာပါ။အမေရိကန်အစိုးရရဲ့အဓိကနေရာတွေမှာတာဝန်ပေးခန့်လိုက်တဲ့ရီပူဘလစ်ကန်ကိုယ်စားလှယ်ရဲ့လက်လက်သွားတဲ့နေရာတွေအတွက်ဒီပြည်နယ်နှစ်ခုမှာရွေးကောက်ပွဲကျင်းပရတာလည်းဖြစ်ပါတယ်။ဒီမိုကရက်ရဲ့တူတာမက်ချ်နောက်တစ်ခုမှာတော့ဒီမိုကရက်တွေအနေနဲ့ရီပူဘလစ်ကန်တွေရဲ့ကျန်းမာရေးဆန့်ကျင်မှုဥပဒေအခုဖြတ်တောက်မှုနဲ့လူမျိုးရေးကိစ္စတွေမှာအတူတကွဆောင်ရွက်ခဲ့မယ်ဆိုရင်ဒီချက်ပို့ပြီးအချိန်နေကောင်းနိုင်မလို့အနောက်ရှေ့ပင်းနေလို့အလုံးဖြစ်နိုင်ဘူးဆိုပြီးပြောဆိုကြတာပါ။ဒီမှာထွန်းရဲ့ငါးလက်တာအစိုးရတထန်းအတွင်းမူဝါဒရေးရာအရေးပါတဲ့ဥပဒေတွေကိုချမှတ်ဖို့ကြိုးပမ်းမှုတွေမှာတော့ဒီမိုကရက်တီဟန်တာမှုတွေကြန့်ကြာအောင်အချိန်ဆွဲထားတာနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။